လွိုင်းလင်းမြို့နယ်နန်းဘော်ခန်းကျေးရွာဘက်မှာပြစ်ခတ်တက်ခဲမှုတွေဆက်လက်ဖြစ်ပွားနေတယ်လို့မိုင်းပုံမြို့ဘက်ကလည်းစင်ရဖြစ်တင်တာတွေရှိနေကြောင်းဒေသခံတွေကပြောနေပါတယ်။ဒီနေ့မှလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်တောင်ကြီးဟိုပုံမိုင်းပုံလွိုင်းလင်းတချို့မှာကားလမ်းတွေပိတ်ထားကြောင်းနဲ့တချို့ကျေးရွာကပြည်သူတွေကတော့ဘေးလွယာကိုတင်းရှောင်နေကြပါတယ်။ဒီရှမ်းပြည်နယ်တောင်ပိုင်းကဟိုပုံမိုင်းပုံဒေသတိုက်ပွဲသတင်းကိုကိုစီသူပြောပြပေးပါအောင်ခင်ဗျာ။
ဟိုပုံမြို့နယ်အတွင်းမှာစစ်ကောင်စီနဲ့ပြည်သူ့စစ်ပူးပေါင်းတပ်တွေနဲ့ပအိုးအမျိုးသားလူမျိုးရေးတပ် PNLA အကြတိုက်ပွဲတွေဟာဒီလ20ရက်နေ့ကစတင်ခဲ့ပြီးတော့21ရက်နေ့မှာတော့လွိုင်းလင်းမြို့နယ်ဘက်မှာပါတိုက်ပွဲတွေဖြစ်ပွားခဲ့တာပါဒီကနေ့မှာလည်းလွိုင်းလင်းမြို့နယ်မိုင်းပုံမြို့အနီးမှာရှိတဲ့နတ်ဘော်ခန်းရွာဘက်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့မိုင်းပုံဘက်ကစစ်ကောင်စီကတပ်ရင်အားတွေပို့ဆောင်နေကြောင်းဒေသခံတအူးက view တွေကိုပြောပါတယ
်မနေ့ကရွာလေအဲ့ဒီမှာလက်လက်ကြီးဖြစ်ထုနေတဲ့နယ်နတ်ဘော်ခန်းတိုင်ရွာအဲ့ဒီရွာပြန်တချာဒီမနေ့ရဒီနေ့လည်းချလိုက်လေလေမြို့နယ်ထဲရတဲ့မိုင်းပုံကတော့ဒီနေ့ဆက်ဖြစ်နေလက်နဲ့ကြီးကဒီပုံချောင်းတော့ဖက်လာနေအဲ့ဒီချစ်ဖက်ချောင်းချတယ်နောက်ပြီးတော့မှပုံချောင်းကနေလည်းချတယ်ဆက်ကမင်းကဘယ်ကသွားလိုက်လားအစီတုံးလေးတွေလဲဦးလာဆန်းကနေမိုင်းပုံထဲသွားပြီးတဲ့ကိုတတ်ထည့်မလဲလို့မသိဘူးအဲ့ဒီမိုင်းစိတ်ထဲကိုမင်းကဆက်ကကဒီကြီးရှင်းသွားတယ်ဟိုနောက်ထပ်မိုင်းစိတ်အဲ့ဒီထဲတော့မင်းကတော့တော်တော်လေးအားဖြည့်ကြတယ်
ဒီနေ့တိုက်ပွဲတွေဆက်လက်ဖြစ်ပွားတာကြောင့်ဟိုပုံမိုင်းပုံနဲ့လွိုင်းလင်းတကြောမှာကားသွားလာတွေကိုပိတ်ထားကြောင်းဟိုပုံမြို့နယ်ထန်းဆန်းကူနဲ့မိုင်းပုံဒေသတွေမှာလေးမြန်ပြန်ဝဲတာတွေရှိကြောင်းအခြားဒေသခံတွေကပြောပါတယ်။ပအိုးအမျိုးသားလူမျိုးရေးတပ် PNL ရဲ့ပြောဆိုခွင့်ရှိသူခွန်ရှမ်းရံကမနေ့ကဟိုပုံမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ခဲ့ကြောင်းနဲ့ဒီကနေ့တော့သတင်းတက်လာတာမရှိသေးကြောင်းပြောပါတယ
်။မနေ့ကတော့ဒီဟိုပုံမြို့နယ်အစီပင်းဆန်းတနေရာမှာစီကောင်စီနဲ့အပီတူစစ်ဘူပေါင်းတပ်ဖွဲ့ကကျွန်တော်တို့ PNNA လုံချုံရေးစစ်ကြောင်းကိုလာရောက်တိုက်ခိုက်လို့တိုက်ပွဲဖြစ်ပွားခဲ့တာရှိပါလေ။အဲ့ဒီတိုက်ပွဲဖြစ်ပွားမှုမှာတော့စစ်ကောင်စီနဲ့ PNO P20 အလောင်းလီလောင်းကြန့်စီခဲ့ပါလေ။ပြီးတော့လက်နက်ငယ်လေးလက်နဲ့ကားတစီ60မမလက်နက်ကြီးတစ်လက်နဲ့ကြီးစံခဲရမယ့်အချို့ကိုတင်ဆဲရမိခဲ့တာရှိပါလေ
။ဒီကနေ့အခြေအနေကတော့ဒီမီပင်ကနေအစီရင်ခံလာတာမရှိသေးပါဘူးခင်ဗျာ
ဟိုပုံးနဲ့လွန်လင်မျိုးနဲ့အဆက်ဒေသမှာ၃ရက်ကြာဖြစ်ပွားတဲ့တိုက်ပွဲကြောင့်အချို့ကျေးရွာတွေရွာလုံးကျွတ်ထွက်ပြေးနေကြကြောင်းလဲပအိုးလူခွင့်ရေလှူရှားသူတူကခုလိုပြောပါတယ
်ပြခဲ့တဲ့ရက်ကပေါ့လေနော်တိုက်ပွဲတွေစဖြစ်တော့ဟိုဖက်မှာနောင်အဲဖက်မှာကတိုက်ပွဲတော့မဖြစ်ပင်မဲ့လေဒီဘုံလာဘရမလာလာကျဲတဲ့မျိုးရှိတော့အဒီဖက်ကဒေသခံကထပ်ပြီးတင်းချောင်ရတယ်တချို့ကကြတော့လေဒီဟိုပုံဖက်ကိုစင်းပြောမကြည့်လာတဲ့ဟာလေးရှိတယ်တချို့ကကြတော့လေမိုင်းပေါ်နန်းဆန်ဖက်ကိုထပ်ပြီးတင်းချောင်တဲ့ဒေသခံတွေလည်းရှိတယ်ပေါ့လေနော်အဲ့ဒါအခုလုံးလုံးဆက်တော့အဒီဖက်ပိတ်ထားတဲ့အနေအထားမျိုးမှတော့ရှိတယ်ဒီစီကောင်စီကနေမှကိုစစ်စစ်မြင်းများတာမျိုးတွေတော့ရှိတယ်ရှင်ဟုတ်ဖုန်းအကြီးရရေပြီးတော့မှအဒီနီးဆိုင်ရဒေတာကလူတွေပေါ့လေနော်ကြိုပြီးတော့မှရှောင်ထားတဲ့အခြေအနေနေထားမျိုးမှာတော့ဖြစ်တယ်ရှင်အဒီပုံအနာအမျိုးသားဝိုက်ကြီးရဒီမှာတော့ရွာလုံးကျွတ်နေပါတော့အကုန်လုံးရှောင်ကြတယ်အဓိကတော့ရွာမှာကတက်ကြီးရဲ့အိုနဲ့ရှောင်ဖို့အတွက်အစ်မပြေတော့တဲ့လူတွေပဲကြံ့ခဲ့တယ်ရှင
်ဒီကနေ့မှာတော့လဲချားနဲ့ပင်လုံကားလန်းအနောက်ဘက်စနင်းတောင်ကျောမှာလဲလက်နက်ကြီးပစ်ခတ်တံတွေကြားနေရကြောင်းဒေသခံတချို့ကပြောဆိုပေမဲ့ဒီကြအတီးပြုတ်နေတာတော့မရှိပါဘူးအဲ့ဒီစနင်းတောင်ကျောဘက်မှာတော့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရဲ့တပ်ဖွဲ့တွေနေရာယူထားတာလည်းဖြစ်ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းဟိုပုံးစီဆိုင်ဒေသတိုက်ပွဲတွေဟာဇန်နဝါရီလ21ရက်နေ့ကစတင်ဖြစ်ခဲ့တာပါဇန်နဝါရီလ24ရက်မှာတော့ PNLA တပ်ဖွဲ့တွေကစီဆိုင်မြို့ကိုသိမ်းယူခဲ့ပြီးတဲ့နောက်တိုက်ပွဲတွေပြင်းထန်လာတာကြောင့်စီဆိုင်မြို့နယ်ကဒေသခံအနည်းဆုံး9000ခန့်ဟာနေရာစွန့်ခွာထွက်ပြေးနေကြရပါတယ်ခင်ဗျ